This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
Radio NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်မြို့သိန်းစခန်းသိန်းရက်ရှည်တိုက်ပွဲတွေကို PDF ဘက်ကဒုနဲ့ဒေနဲ့လုံနိုင်တဲ့အနေအထားရနေပြီလို့ကာကွယ်ရေးဝန်ကြီးဦးရီမွန်အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်မြို့သိန်းစခန်းသိန်းရက်ရှည်တိုက်ပွဲတွေကို PDF ဘက်ကဒုနဲ့ဒဲနဲ့လုံနိုင်တဲ့အနေအထားရနေပြီလို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကဖေဖော်ဝါရီလ2ရက်နွေဦးတော်လှန်ရေးဥရောပစကားဝိုင်းမှာအသိပေးဆိုပါတယ်ဒုအင်အားကျွန်တော်တို့တိစောက်နိုင်ပြီအရင်လိုပျောက်ကြားတက်ဖွဲ့လေးတွေနဲ့လှုပ်ရှားတာမဟုတ်တော့ဘူးရန်သူရဲ့ဒုအင်အားကိုဖြိုခွဲနိုင်ဖို့ဆိုရင်ကျွန်တော်တို့ဘက်ကလည်းအင်အားထောင်ချီတဲ့ဒုအင်အားတိစောက်ဖို့လိုလာတယ်ဒါကိုကျွန်တော်တို့လုံနိုင်ခဲ့ပြီပျောက်ကြားစစ်ဆိုတာကအချိန်ပိုင်းလေးပဲတိုက်တာဖြစ်တယ်မြို့သိန်းစခန်းသိန်းတိုက်ပွဲကအချိန်ပိုင်းနဲ့မရနိုင်ဘူးလိုအပ်လို့ရှိရင်ရက်ရှည်တိုက်ပွဲဝင်ရတယ်လိုအပ်ရင်လာပေါင်းများစွာအချိန်ယူပြီးတိုက်ပွဲဝင်ရတယ်ဒီအလုပ်တွေကျွန်တော်တို့လုပ်နိုင်ပြီလို့ဝန်ကြီးကဆိုပါတယ်ပင်လယ်ဘူးမြို့သိန်းတိုက်ပွဲတွင်အချိန်အားဖြင့်53ရက်ကြာမြင့်ခဲ့ပြီးတော်လိုင်းအင်အားစုများနဲ့ PDF ရဲဘော်များဟာအောင်ပွဲဆင်နိုင်ခဲ့ပါတယ်ခင်ဗျာဒုတိယစီရေးသတင်းအနေဖြင့်ဝန်ပြည်နယ်ဘီးလင်းမြို့နယ်မဲပလီပြူဟာစခန်းကနေတင်းဆဲရရှိခဲ့တဲ့စစ်ကောင်စီရဲ့ဟောင်ဝေဇာအမြောက်အကောင်အတန်းရရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဝန်ပြည်နယ်ဘီးလင်းမြို့နယ်မဲပလီပြူဟာစခန်းကနေတင်းဆဲရရှိခဲ့တဲ့စစ်ကောင်စီရဲ့ဟောင်ဝေဇာအမြောက်အကောင်အတန်းရရှိခဲ့တယ်လို့ဖေဖော်ဝါရီ3ရက်တွင်ဆိုရှယ်မီဒီယာမှာ BBLA ရဲ့ကုတ်ကဲရီမူမောင်ဆောင်ခါကဒီတခါတော့အကောင်အတန်းရခဲ့ပါရဲ့လို့အသိပေးဆိုထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့နေ့လယ်တနားအချိန်တွင်ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BBLA နှင့် Force for Federal Democracy FFD တို့ပါဝင်သောမဟာမိတ်ပူးပေါင်းအဖွဲ့များကအဆိုပါမဲပလီပြူဟာစခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်။ဒါအပြင်မဲပလီစခန်းမှဖမ်းမိသည့်စစ်ကောင်စီတပ်ဖွဲ့ဝင်20ကျော်ရှိပြီးအရာရှိများလည်းပါဝင်တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးကဏီမြို့နယ်ထောက်ချံကုန်းရွာအနီးကိုစကားဆားရဲ့ပေါင်900ဘုံကျဲချလို့ပြည်သူ၄ဦးသေဆုံးပြီး9ဦးဒဏ်ရာရရှိတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကဏီမြို့နယ်ထောက်ချံကုန်းရွာအနီးကိုစကားဆားရဲ့ပေါင်900ဘုံကျဲချလို့ပြည်သူ၄ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ကဏီမြို့နယ်ထောက်ချံကုန်းရွာအနီးကိုဖေဖော်ဝါရီလ2ရက်နေ့နနက်4:16 အချိန်ကစကားဆားရဲ့ပေါင်900ဘုံကျဲချလို့ပြည်သူ၄ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကဏီတော်လိုင်းအင်အားစုများကအတည်ပြုဆိုထားပါတယ်။ဘုံသီးထိမှန်၍ရက်သားများရုပ်ပင်မမှန်မီတော့အောင်သေဆုံးခဲ့ရပြီးစကားဆားရဲ့လေချောင်းရံတရီထားဖို့အတိပေးနှိုးဆော်ထားပါတယ်။ပုံတွေမြင်ရကြည့်ရတာလည်းမကောင်းလာပါကြဆုံးကြွေလွင့်သွားကြတဲ့သူတွေကောင်းရာသူဂရီလာရောက်ကြပါစီခမညာလို့ကဏီတော်လိုင်းအင်အားစုဘက်ကဆိုထားပါတယ်ခမညာဆက်လက်ပြီးမွန်ပြည်နယ်ရေးမြို့နယ်ရေးမြို့မရဲစခန်းတွင်နိုင်ငံရေးပုံမှန်နဲ့ဖမ်းဆီးခံရတဲ့အချုပ်သား2ဦးကိုကယ်တင်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မွန်ပြည်နယ်ရေးမြို့နယ်ရေးမြို့မရဲစခန်းတွင်နိုင်ငံရေးပုံမှန်နဲ့ဖမ်းဆီးခံရတဲ့အချုပ်သား2ဦးကိုကယ်တင်နိုင်ခဲ့တယ်လို့ဖေဖော်ဝါရီ3ရက်မှာရေးဘလူးအဖွဲ့ကသတင်းထုတ်ပြန်ဖော်ပြပါတယ်ဖေဖော်ဝါရီလ2ရက်မွန်ပြည်နယ်ရေးမြို့နယ်ရေးမြို့မရဲစခန်းတွင်နိုင်ငံရေးပုံမှန်52ကညပုံမှန်ကြီးဖြင့်မတရားအနိုင်ကျင့်ခံထားရသော ချက်သားနောက်ထပ်တဦးကိုကျွန်တော်တို့ရေဘလူးတက်ရင်တက်ခွဲတင်မှထပ်မံကဲထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ရေဘလူးတက်ရင်ရေမျိုးနယ်မျိုးမရဲစခန်းအချုပ်ဖောက်ထွက်ရာရဲများနှင့်ပြန်လည်ခုခံတိုက်ခိုက်ထွက်ပြေးလာသောနိုင်ငံရေးအကျဉ်းသားနှစ်ဦးကိုကဲထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ရေမျိုးနယ်ရဲစခန်းကိုတော်လိုင်းတက်များတိုက်ခိုက်ရာရဲအရာရှိတဦးနဲ့တပ်သားနှစ်ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးမကွေးတိုင်းမင်းဘူးခရိုင်ရှိမဲဇလီရဲစခန်းနဲ့လက်ပတော်စခန်းအားတော်လိုင်းတက်များတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းမင်းဘူးခရိုင်ပွင့်ဖြူမြို့နယ်ရှိမဲဇလီရဲစခန်းအားဇန်နဝါရီလ31ရက်မှာဒရုန်းဖြင့်တိုက်ခိုက်ခဲ့ရာရဲနှင့်စစ်သားများထိခိုက်မှုရှိပြီးစခန်းအားယာယီစွန့်ခွာသွားခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ဖေဖော်ဝါရီလ1ရက်နေ့တွင်လည်းမကွေးတိုင်းမင်းဘူးခရိုင်မင်းဘူးမြို့နယ်လက်ဘရော့စခန်းအားထပ်မံ၍ဒရုန်းဖြင့်ကျဲချတိုက်ခိုက်ခဲ့ပြီးဖေဖော်ဝါရီလ1ရက်နေ့တွင်မဲဇလီစခန်းကိုစစ်ကူပေးလာသောစက္ကစစစ်ကြောင်းနှင့်ပွင့်ဖြူမြို့နယ်မတဲကုန်းကျေးရွာအနီးတွင်ပူးပေါင်းတပ်ဖွဲ့နှင့်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့ Aquatic People's Defense Force ကအတည်ပြုပါရယ်အထိနာသွားသောအကြမ်းဖက်စက္ကစသည်မဲဇလီကျေးရွာဝန်းကျင်ကိုလေယာဉ်ဖြင့်ဘုံကျဲတိုက်ခိုက်ခြင်းများလက်ပတော်ကြေးရွာဝင်းကျင်ရှိကြေးရွာများကိုလက်နက်ကြီးများရန်တမ်းပစ်ခတ်ခြင်းပါရာမော်တာဖြင့်ဘုံသီးချတိုက်ခိုက်ခြင်းပတ်ဝန်းကျင်ရွာများရှိအများပြည်သူနေအိမ်များကိုမီးရှို့ခြင်းများကိုရုတ်မာစွာပြုလုပ်လျက်ရှိတယ်လို့ဆိုပါတယ်အထက်ပါတိုက်ခိုက်မှုများကိုမြိုင်ပကဖပောက်ပကဖမင်းဘူးခရိုင်တပ်ရင်း6တပ်ရင်း4ဂျိုကာပျောက်ကြားတပ်ဖွဲ့ MGY Yan Force People Defense Force PKU စစ်တုတ်တရာပအဖားနှင့်မိမိတို့ Aquil People Defense Force တို့ကအတူတကွပူးပေါင်းတိုက်ခိုက်ခဲ့ခြင်းဖြစ်ပါရခင်ဗျာဆက်လက်ပြီးစကိုင်းတိုင်းအထက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမှာပါဝင်နေပြီး SR1 လို့အတူကောက်ခေါ်ကြတဲ့အမတ်1အထူးတပ်ရင်းအတွက်စံအိတ်အလုံးတရာလိုအပ်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းအထက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမှာပါဝင်နေပြီး SR1 လို့အတူကောက်ခေါ်ကြတဲ့အမတ်1အထူးတပ်ရင်းအတွက်စံအိတ်အလုံးတရာလိုအပ်လျက်ရှိပါတယ်လက်ရှိစကိုင်းတိုင်းအထက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမှာပါဝင်နေပြီး SR1 လို့အတူကောက်ခေါ်ကြတဲ့အမတ်1အထူးတပ်ရင်းအတွက်ကိုစံအိတ်အလုံးတရာနဲ့အခြေခံလိုအပ်ချက်တွေဖြည့်တင်းဖို့အလူခံခြင်းပါတယ်လို့ Indo Revolution IR ကအသိပေးဆိုပါတယ်ကျွန်တော်တို့ဒေတာပေါက်ဈေးအရာစံတအိတ်ကို63နှုန်းသတ်မှတ်ထားပါတယ်ခင်ဗျစံအိတ်ရောအခြေခံလိုအပ်ချက်တွေအတွက်ရောတာဂက်ကိုဒီလဖေဖော်ဝါရီတရက်အတွင်းသိန်း100တာဂက်ထားထားပါတယ်ခင်ဗျလို့ဆိုပါတယ်တော်လိုင်းရင်မှာအသက်စွန့်ပြီးတိုက်ပွဲဝင်နေတဲ့ရဲဘော်တွေအတွက်ကူညီခြင်းနဲ့ဆိုရင် Indo Revolution IR ရဲ့ Page Messenger ကိုလာရောက်ဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ရွှေဘုံမြို့နယ်ပကဖထံသို့ခမရ7နှစ်ချေမြန်တက်ရင်တွင်စစ်မှုထမ်းရန်စုဆောင်ခံရသူတို့လက်နက်ခဲယမ်းများခိုးယူလာပြီးအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်ရွှေဘုံမြို့နယ်ပကဖထံသို့ခမရ7နှစ်ချင်းမြန်တက်ရင်တွင်စစ်မှုထမ်းရန်စုဆောင်ခံရသူတဦးလက်နက်ခဲယမ်းများခိုးယူလာပြီးအလင်းဝင်လာခဲ့ပါတယ်2025ခုနှစ်ဇန်နဝါရီ20ရက်နေ့မှာရွှေဘုံခရိုင်ရွှေဘုံမြို့နယ်တိုက်နယ်အမှတ်6နယ်မြေအတွင်းအကြမ်းဖက်စစ်ကောင်စီတပ်မှအဓမ္မစစ်သားစုဆောင်ခံရသူတဦးဟာလက်နက်နှင့်အတူအလင်းဝင်ရောက်လာခဲ့တယ်လို့ရွှေဘုံပကဖကအတည်ပြုဆိုပါတယ်၎င်းနှင့်အတူ MA3 တလက်ကြီးပေါက်၄ခု 5.56G 108တောင်းအသီးလေးလုံးတို့ကိုယူဆောင်ပြီးထွက်ပြေးကာအလင်းဝင်ရောက်ခဲ့ကြောင်းထပ်မံအလင်းဝင်လိုသူများစွာရှိနေကြောင်းသိရပါတယ်။အလင်းဝင်ရောက်လာသူအားဂုံပြူးစုငွေထိုက်တင့်အားလျော်စွာချင်းမြင့်မီဖြစ်ပြီးလူခွင့်ရင်းနဲ့အညီကောင်းမွန်စွာထိမ့်သိမ်းထားရှိကြောင်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စစ်ရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ။2025ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ပထမဦးစွာတင်ပြပေးခြင်းတဲ့သတင်းကတော့ဒေါ်လိုင်းနယ်မြေတွင်းကအခွန်ကောက်ခံတဲ့ဂိတ်စခန်းများကိုပြည်သူနဲ့လုပ်ငန်းရှင်များရဲ့ဆန္ဒအရရှော့ချဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်။ဒေါ်လိုင်းနယ်မြေတွင်းကအခွန်ကောက်ခံတဲ့ဂိတ်စခန်းတွေကိုပြည်သူနဲ့လုပ်ငန်းရှင်တွေရဲ့ဆန္ဒအရရှော့ချဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့ပြည်ထောင်ဝင်ကြီးဦးလင်ကိုလက်ကဆိုပါတယ်။ဖေဖော်ဝါရီ3ရက်နေ့ဒေါ်လိုင်းဥရောပစကားဝိုင်းမှာပြည်ထောင်ဝင်ကြီးကတရားဝင်အသိပေးဆိုပါတယ်။တကယ်တမ်းကတော့အခွန်ကောက်နေတာကျွန်တော်တို့နည်းပါတယ်။တကယ်တကယ်ဗဏ္ဍာငွေရရှိမှုအပိုင်းကဒဏ်ကြေးနဲ့ဖျက်ဆီးကားတွေအဓိကရမှာဖြစ်တယ်။ပြည်သူလူထုသဘောထားကဘာရှိနေလဲဆိုတော့ဓာရီအလုံးအတွက်တကောင်းတဲ့ကိစ္စပါပြည်သူလူထုကပေးမယ်လမ်းပေါ်မှာဂိတ်တွေအများကြီးကိုသူတို့ပေးမယ်ဓာရီကတော်လင်ရေးအတွက်အသုံးချနေတာဖြစ်တယ်ဒါပေမဲ့ဂိတ်တွေများပြီးခဏတိုင်းအစ်စ်ခံရတယ်ခီးလက်မချုံမှုတဲ့ကိစ္စရက်ကိုသူတို့မကြိုက်တာပေါ့က ပြည်သူလူထုကပေးနေရတဲ့ဖြတ်သန်းကားတွေ၊လုပ်ငန်းရှင်တွေကပေးနေရတဲ့ဒဏ်ကြေးတွေကယနေ့ထိသူတို့မညှို့ညင်ကြပါဘူး။ပေးကြမယ်။ဒါပေမဲ့သူတို့ကဂိတ်တွေလျှော့စေခြင်းနဲ့အဲ့ဒါတွေကိုသက်ဆိုင်ရာဖွဲ့စည်းတွေနဲ့တရားညှိနှိုင်းနေပြီးပြင်ဆင်ဖို့ဆောင်ရွက်နေတာရှိပါတယ်လို့ဆိုပါတယ်။လက်ရှိမှာဆုံးမနယ်မြေအတွင်းမှာကောက်ခံရရှိတဲ့ကွန်မန်ဒါရဲ့မုံငွေများကိုတော်လိုင်းကဏ္ဍအသီးသီးအတွက်အချိုးကျပြန်လည်သုံးစွဲနေလျက်ရှိပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ပုံမအားကောင်းတဲ့လူကြွေးကောင်စီဆုံးဖြတ်ချက်တစ်ခုမြန်ဆုံးထပ်မံထွက်ရှိလာဖို့ကို UK အစိုးရကတွန်းအားပေးဖို့ NUG လူခွေဆိုင်ရာဝန်ကြီးတောင်းဆိုလိုက်တဲ့သတင်းဖြစ်ပါတယ်။ပုံမအားကောင်းတဲ့လူကြွေးကောင်စီဆုံးဖြတ်ချက်တစ်ခုမြန်ဆုံးထပ်မံထွက်ရှိလာဖို့ကို UK အစိုးရကတွန်းအားပေးဖို့အတွက် NUG လူခွေဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းက February 3ရက်မှာ social media ကနေဆိုထားပါတယ်။ UK အစိုးရကမြန်မာနိုင်ငံကဒုက္ခသည်များအတွက်ကျန်းမာရေးဆိုင်ရာအကူအညီတွေကိုပုံမတုံးမြစ်ပေးအပ်မယ်လို့ကြေညာလိုက်ပါတယ်။ဒေါန်ဆန်စုကြည်ပါဝင်မတရားဖန်ဆီးခံထားရသူတွေကိုအမြန်ဆုံးပြန်လွတ်ဖို့အတွက်လည်း UK နိုင်ငံသားရဲ့ဝန်ကြီးကထုတ်ဖော်ပြောကြားခဲ့ပါတယ်။ခုလိုမျိုးလူသားချင်းစာနာမှုအကူအညီတွေထုတ်ဖော်တောင်းဆိုမှုတွေပြုလုပ်ပေးခဲ့တဲ့ UK အစိုးရကိုထူးကျေးဇူးတင်ပါတယ်။ပုံမအားကောင်းတဲ့လူကြွေးကောင်စီဆုံးဖြတ်ချက်တစ်ခုအမြန်ဆုံးထပ်မံထွက်ရှိလာဖို့ကိုလည်းကြိုးပမ်းစေလိုပါတယ်လို့ဝန်ကြီးကဆိုပါတယ်။လက်ရှိမှာမြန်မာအရေးနဲ့ပတ်သက်ပြီးဒေါန်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားများလွတ်ပေးရေးစတဲ့လူကြွေးကောင်စီရဲ့ကနဦးဆုံးဖြတ်ချက်ကိုစကောင်စီကလိုက်နိုင်ရပြက်ကွက်နေစေဖြစ်ပါတယ်။ဒါအပြင်ဝင်းကြီးဦးအောင်မျိုးမင်းဟာအီတလီနိုင်ငံမှာမြန်မာနွေဦးဒေါ်လာရင်၄နှစ်မြောက်အနေဖြင့်ကျင်းပပြုလုပ်တဲ့ La Revolution de Primavera Bamania Conference အဖေရိုင်လတ်တရက်နေ့ကကျင်းပခဲ့ပြီးအခမ်းအနားကိုပါဝင်တက်ရပြီးမှာစကားပြောကြားခဲ့တယ်လို့သတင်းရရှိပါတယ်။ပြည်ထောင်စုဝင်းကြီးမှပြောကြားရမှာနွေဦးဒေါ်လာရင်၄နှစ်တာကာလအတွင်းပြည်သူများရဲ့ဆက်လက်တိုက်ပွဲဝင်မှုအကြောင်းဂျမစီအိုစုရဲ့ယတားပြည်သူများပေါ်ပြစ်မှတ်ထားကျူးလွန်နေတဲ့လူခွေချိုးဖောက်နေမှုများကြောင့်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအခုထက်ပိုမိုအားကောင်းပါကနွေဦးဒေါ်လာအောင်ပွဲကိုပိုမိုရောက်ရှိနိုင်မှာကြောင့်အဆရှိတဲ့အကြောင်းအရာတွေကိုထည့်သွင်းပြောကြားခဲ့ပါတယ်ရှင်။ဆက်လက်ပြီးတင်ပြပေးခြင်းတဲ့တွင်ကတော့ဘုံရံသူမပြောက်စေဘဲအာဏာရှင်ကိုအချိန်တို့တွင်ဖြုတ်ချနိုင်မှုကိုအာယုံဆိုင်ပြီးအာတုံခွန်ဆိုင်ကျူးပန်းကြဖို့ပြည်ထောင်စုဝန်ကြီးဦးထင်လျောင်တိုက်တွန်းလိုက်တဲ့တွင်ဖြစ်ပါတယ်။ဘုံရံသူမပြောင်းစေဘဲအာဏာရှင်ကိုချိန်တို့တွင်ဖြုတ်ချနိုင်မှုကိုအာယုံဆိုင်ပြီးအာတုံခွန်ဆိုင်ကျူးပန်းကြဖို့ပြည်ထောင်စုဝန်ကြီးဦးထင်လျောင်ကဖေဖော်ဝါရီလ3ရက်မှာဆိုရှယ်မီဒီယာကနေတိုက်တွန်းဆိုလိုက်ပါတယ်။ဒီရက်ပိုင်းမှာလူတဦးစားနှစ်ဦးစားကရပြည်ရဲဘော်တွေထင်လွဲစေမဲ့ကိစ္စမျိုးတွေနဲ့တိုက်ခိုက်လာတာမျိုးတွေရှိနေပေမဲ့ကျွန်တော်နဲ့စကားပြောမှုတဲ့မြေပြင်ကအင်အားစုတွေဟာကျွန်တော်ဘယ်လိုသဘောထားရှိသလဲဆိုတာအသိဆုံးဖြစ်ပါတယ်။ဒါကြောင့်ထွေထွေထူးထူးရှင်းပြနေရတာထက်ကျွန်တော်တို့အားလုံးဘုံရံသူမပြောင်းစေဘဲအာနာရှင်ကိုအချိန်တို့တွင်ဖြုတ်ချနိုင်မှုကိုအာယုံဆိုင်ပြီးအာတုံခွန်ဆိုင်ကျူပန်းကြပါစို့။ကျွန်တော်ကိုယ်တိုင်လည်းကိုယ်စံညံစွမ်းရှိသည့်ကြာရနေရာကနေစွမ်းကုန်တာဝန်ယူဆောင်ရွက်သွားပါမယ်လို့ဆန္ဒပြုလျက်ပါလို့ဝန်ကြီးကဆိုပါတယ်။ဆက်သွေးသတင်းချဲ့လက်နဲ့ဒီပညာဝန်ကြီးဌာနကိုကင်တွယ်ဆောင်ရွက်မှုတွေမှာမိခင်ဖွဲ့စည်းတွေ့ရောရေပြင်းရဲဘော်တွေအတွက်ပါမိကျေးဆိုင်ထုတ်သုံးဆွဲပေးမှုတွေရှိတယ်လို့ဝန်ကြီးကထပ်လောင်းဆိုပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဒီနေ့ဥရောပနိုင်ငံများနဲ့ကိုရီးယားနိုင်ငံများမှာမြန်မာနိုင်ငံဆီအနာသိင်းချင်းအားလက်မခံကြောင်းဆန္ဒဖော်ထုတ်ပွဲများအသီးသီးကျင်းပတဲ့သတင်းဖြစ်ပါတယ်။ပြည်သူများအနေနဲ့ပြည်နှစ်မြေကတသားတည်းရှိကြောင်းဆန္ဒထုတ်ဖော်ပြသခြင်းနဲ့ Live Song Burma အနာသိင်းမှု၄နှစ်မြောက်အခမ်းအနားကိုပြည်နှစ်နိုင်ငံပါရီမြို့မှာကျင်းပခဲ့ပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီအတွက်မြန်မာပြည်သူတို့ရဲ့တော်လှန်မှုရဲရင်မှုနဲ့မဆုံးမနစ်သောတတိတို့ကိုမိမောင်းထုတ်ပြရင်းပြင်းထန်မြေမှမြန်မာပြည်သူများနဲ့တသားတည်းရှိနေကြောင်းဆန္ဒထုတ်ဖော်ပြသသည့်ပွဲသို့ပြင်းထန်နိုင်ငံမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်နန်းစုမောအောင်မှတက်ရောက်ပြီးမြန်မာနိုင်ငံလက်ရှိခြေအနေနဲ့နာဂတ်လာလာတို့ကိုရှင်းလင်းပြောကြားခဲ့ပါတယ်။ခန္ဓာမှာအမှုပညာရှင်ကြားပေါ်မှ live painting ပကြီးရွေးဆွဲပြီးတက်ရောက်လာသူများမှထူပကြီးကားပေါ်မှဆန္ဒထုတ်ဖော်ရေးသားခဲ့ကြကကဘာမကျေဘူးသခြင်းဖြင့်ခန္ဓာကိုရုပ်သိမ်းခဲ့ကြပါတယ်။ထို့အတူတောင်ကိုရီးယားနိုင်ငံမှာလည်း February 1ရက်နေ့မှာဆိုမျိုးစကောင်စီလောက်ခန့်ရပ်ဘတ်တန်ယုံ၌စုယုံဆန္ဒပြပွဲနဲ့သတင်းဆောင်ရှင်းလင်းပွဲပြုလုပ်ပြီးအဆိုပါနေရာမှနေ၍စစ်ကောင်စီလက်အောက်ခံစစ်တမ်းမှုယုံတို့ချီတက်လမ်းလျှောက်ခဲ့ကြပြီးထိုနေရာမှလည်းစုပေါင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲချီတက်ပွဲနဲ့သတင်းဆောင်ရှင်းလင်းပွဲများတို့ရုဒန်းညီညွတ်ရေးအစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရနိုင်ထွန်းတက်ရောက်ပြီးမှစကားပြောကြားခဲ့ပါတယ်။ထို့အတူဒဲဂျုံမြို့မှလည်း MFDMC ဖွဲ့မှလာသူဆန္ဒပြချီတက်ပွဲသတင်းဆောင်ရှင်းလင်းပွဲပြုလုပ်ခဲ့ရာကိုရီးယားမြန်မာအင်အား100ခန့်ပါဝင်ခဲ့ပါတယ်။အလားတူဥရောပနိုင်ငံများမှမြန်မာနိုင်ငံဆီအနာသိင်းချင်းအားလက်မခံကြောင်းဆန္ဒဖော်ထုတ်ပွဲတည်တည်ကျင်းပခဲ့ကြပါတယ်။မြို့တော်လေးလေးနှစ်ပြည့်အထိမ်းအမှတ်နဲ့ကြာဆုံးသောအာဇာနည်များအားအလေးပြုခြင်းခံနာကိုလန်ဒန်မြို့ပါလီမန်ရှိမြက်ခင်းပင်မှာကျင်းပရာ UK ရောက်မြန်မာပြည်ဝန်တိုင်းသားများစုစုပေါင်း400တက်ရောက်ခဲ့ကြပါတယ်။ခံနာကိုမြို့တော်လေးတွင်ကြာဆုံးသောအာဇာနည်ပေါင်းအားအလေးပြုခြင်းနဲ့စတင်ပြီး NUG UK ကိုယ်စားလှယ်ဦးမမအောင်မှဖွင့်မစကားပြောကြားခဲ့ကအိမ်နောက်သူဧည့်သည်တော်များဖြစ်ကြတဲ့ UK Conservative အစိုးရဝန်ကြီးဟောင်း Mr. Paul Scully ဘာမှ Campaign UK မှာ Executive Director Miss Anna Roberts UK ရတိုင်းသား Community များနဲ့ New Zealand မိသားစုဖွဲ့စည်းများမှကိုယ်စားလှယ်များတက်ရောက်စကားပြောခဲ့ကြပါတယ်နဝေးနိုင်ငံဖရိုလန်မြို့မှာလည်းမတရားစွာဆီယနာသိမ်းခြင်းအလမခံကြောင့်ဆန္ဒပြဖော်ထုတ်ပွဲကို၄နှစ်တာအထိမတရားမှုကိုခုခံနေကြသူပြည်ရင်းပြည်ပအတူရှိကြောင်းပြသခဲ့ကြပါတယ်။နယ်သာလန်မှာလည်းနယ်သာလန်နိုင်ငံရောက်မြန်မာပြည်သားများမှနယ်သာလန်နိုင်ငံအမ်စတာဒမ်ဒန်စကွဲရှိတွင်ဂျမတ်စီယုစုအာနာလိခဲ့တဲ့၄နှစ်ပြည့်ဆန္ဒပြလှုံ့ရှားမှုပြုလုပ်ခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်အားချက်ချင်းလွတ်ပေးရန်နဲ့ဂျမတ်စစ်ကောင်စီအားနိုင်ငံတကာခုံရုံးတွင်စစ်ဆေးရေးယူရန်ဆန့်ရှိသည့်တောင်းဆိုချက်များတောင်းဆိုခဲ့ကြပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့လူလူဖိတ်ဝိုင်းမှဖေဖော်ဝါရီလအတွက်ဈေးရောင်းချငွေနဲ့အလူငွေစုစုပေါင်းအမေရိကန်ဒေါ်လာ 12,000 ကျော်ရရှိခဲ့တဲ့သတင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဆန်ဖရန်ဘေးအေရီယာလူလူဖိတ်ဝိုင်းမှဖေဖော်ဝါရီလအတွက်ဈေးရောင်းချငွေနဲ့အလူငွေစုစုပေါင်းအမေရိကန်ဒေါ်လာ 12,000 ကျော်ရရှိခဲ့တယ်လို့ဖေဖော်ဝါရီ3ရက်မှာလူလူဖိတ်ဝိုင်းမိသားစုကတီးပြုတ်သတင်းထုတ်ပြန်ပါတယ်။အနာသိန်း၄နှစ်ပြည့်ဆိုတာတွေလူဒေါ်လာ၄နှစ်ပြည့်ဆိုတာတွေထိမ့်မတ်တွေဆိုတာမျိုးတွေပြောဆိုနေတာထက်ဆီယနာသိန်းတာ၄နှစ်နဲ့အပြတ်လူဒေါ်လာရဲ့၄နှစ်နဲ့အပြည့်ဖြတ်ချနိုင်မှုဒေါ်လာကောင်းဆောင်တွေစီကပြောကြားချက်တွေအစီအစဉ်တွေပို့ပြီးလိုအပ်နေပါတယ်ပို့ပြီးကြားနာချက်ပါတယ်ကျွန်တော်တို့ထောက်ပို့တွေကညညွတ်စွာနဲ့သွေးမကွဲပဲဆက်ပြီးတာဝန်ကျေဖို့စွမ်းကုန်ဆက်ကြိုးပမ်းနေပါမယ်လို့လူလူဖိတ်ဝိုင်းမိသားစုမှတာဝန်ခံတဦးကပြောပါတယ်လူလူဖိတ်ဝိုင်းမိသားစုဟာလစဉ်အစားအသောက်များကိုချက်ပြုတ်ရောင်းချပြီးမြမပြည့်ရှိလူဒေါ်လာရဲ့လိုအပ်နေတဲ့နေရာတွေကိုပြန်လည်ထောက်ပို့အစီအစဉ်လျက်ရှိပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့မင်းတွေဦးတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG သောတာရှင်များခင်ဗျာဒီခုတစ်ခါဆက်လက်ပြီးဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်ကိုຫນွေဦးနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီးမူလဝတ္ထအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးပါမယ်။ယခုတစ်ပတ်အတွင်းမြန်မာတိုင်းနိုင်ငံလုံးမှာအများအပြားသားရပါမယ်။ဖေဖော်ဝါရီလ9ရက်နေ့မှ9ရက်နေ့အတွင်းမြန်မာနိုင်ငံအထက်ပိုင်းဒေသများနဲ့အလယ်ပိုင်းဒေသများမှာတိမ်အထင်းထင်းမှတိမ်အနည်းငယ်ဖြစ်ထွန်းနိုင်ပါမယ်။လာမယ့်ကာလများမှာအရှိလီပွေလိုင်းမုန်တိုင်းတွေတက်ရောက်မှုကြောင့်ဇန်နဝါရီလဖေဖော်ဝါရီလနဲ့မတ်လအထိအချိန်ကာလမဟုတ်မိုးရွာနိုင်တဲ့အခြေအနေများကိုသတိပြုရန်ဖြစ်ပါရည်။နေ့အလိုက်မူလဝတ္ထအခြေအနေများကိုဆက်လက်တင်ပြပေးသွားပါမယ်။ဖေဖော်ဝါရီလ3ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာအများအပြားတာယာနေပါမယ်။မနက်ခင်းအပူချိန်များညော့နယ်လျက်ရှိပြီးတော့မြို့အနေငယ်ကြာဆင်းနေတတ်ပါရီ။ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မှာအများအပြားတာယာပါမယ်။မိုးအခြေအနေမှာတပြည်လုံးမှာအများအပြားတိမ်ကင်းဆင်ပြီးတော့တာယာနိုင်ပါရီ။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့အေရီတိုင်းတို့မှာလေဟာအရှိတောင်ပတ်မှတိုက်ခတ်နေပြီးတော့တနအီကို10မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးတော့လိုင်းအသင်တင်ရှိနိုင်ပါတယ်။ရန်ကုန်တိုင်းမုံတမခွေနဲ့တနင်္သာရီကမ်းရိုးတန်းဘက်မှာလေဟာအရှိဘက်မှတနအီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးဖေဖော်ဝါရီလ4ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာအများအပြားတာယာနေပါမယ်။အနက်ခင်းအပူချိန်များညော့နယ်လျက်ရှိပြီးတော့မြူအနည်းငယ်ကျဆင်းနေတတ်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မှာအများအပြားတာယာနေပါမယ်။မိုးအခြေအနေမှာတပြည်လုံးမှာအများအပြားတိမ်ကင်းဆင်ပြီးတော့တာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့အေရီတိုင်းတို့မှာလေဟာအရှိတောင်ပတ်မှတိုက်ခတ်နေပြီးတော့တနအီကို10မိုင်မှ -10 ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင်တင်ရှိနိုင်ပါတယ်။အေရီတိုင်းမုံတမခွေနဲ့တနင်္သာရီကမ်းရိုးတန်းဘက်မှာလေဟာအရှိဘက်မှတနအီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတော့လိုင်းအနည်းငယ်ရှိနိုင်ပါတယ်ခင်ဗျာ။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဒီခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းရေးတေဂီတာအစီအစဉ်မှာ KD Fan ရေးသားပြီးမင်းမော်ကွန်တီဆိုထားတဲ့နိုင်ငံသားကောင်းအစ်စ်လို့အမည်ရတဲ့တော်လိုင်းရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Yeah.
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ပတ်စဉ်တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာသကောကရင်ဘာသာနဲ့နော်ຫນွေဥပွင့်မှတင်ဆက်ပေးထားပါတယ်ခင်ဗျာ
အန်ယူဂျီကွေလီလိုပါဒိုနာတာပိုကွာတဲ့တင်နီလေဆာဝိဆဝါသူတော်ကွမ်မှုပါတိလကွေလီလိုတာတာကလေပူလောအခဲအီဒေါ့နွေတာကစောတဖန်နီယာနော်ຫນွေဥပွင့်ကပါဖလားနေတူနေလောတာကစောခတိတူမြေဝဲတာသူဖိုးတော့သူခိုလဲအထီကိုတိတပါကခကွေအတလဘယောသူအတော်တဖီအိုတော့ခခဆုကမလတိတပါအိုဝေကိုကလဆူလောတဲဝဲတာခင်းနေလောမေဥတာပဆပွဲထော်လွီနီခိခထခိစီယနီလာဖေဗူအာရီတတော်နီဖဲထီကိုတာကတောလောတာပူကိုကလဆူတလောဒူဝါလရှိလာနေဒီတော့သူဟိနေဆူတာဆူတာကမောတဖူအီကလောတဲကွေဝဲတာအဝသူဖိုးတော့သူခိုလဲအဲအထီကိုတိတပါကခကွေအတလဘယောသူအတော်တဖူအိုတော့ကခခဆူကမလတိတပါအိုအောအရီဒိုဝဲအတူသူဖိုးကတဲ့ကတဲ့ဒါလဲကွာတလောလိုတာအိုဝဲတကတိပါသူဖိုးလကဟဲခခဆူကမလတဖာအိုနီတူလိုဝဲအေကိုကလဆူတလောတဲဝဲဒါနီလောတကတိပါဘလအပစတလတပစတိဖို့တဖာအိုစေကဒီတော့ကပစတတူကတော့ခေတကွေကညာဝဲတာနီလောတော့အဝဲအနောက်ဆာတာဝဲစေကကဒူတာတူလပယတူဟိနေဆူတာဆူတာကမတဖူအီလောတဲကွေဝဲတာအဂေတဲဝဲအတူပတိုနင်ဘာတက်ဆောနီလောတက်ဆောခီတူမီဝဲတာကလေးကောစာဒူတော့တာဟိကတိတတော့ဒါမလိုချူနီပယတူလက်တီလိုမီပိုဟိုဖို့တာတော့ဘလကော တီဝဲခွီးကဘာတို့ဝဲအကတက်စီခခတာရင်းနီလောစကိုင်းကောတို့ကလေးကောစာကလေးထိတင်သားတော်တို့တော်တာဟေကတိတောက်စုကလေးတော်ကောက်ကိုတော်ဓမ္မလူကျုနေဖဲလိုင်းနူအာရီတက်စီတော်ဟိုင်ယူနိုက်တခောကတော်ပယောတိလက်တီလောမီပိုခိဘလောဟိုဖူတာတော်ပလကောခွီးကဒီဝဲပဒူဝဲဒါအာဂါတစီခခအဝေကလေးကောစာဒါကစောဝဲကလူပါဖလာဝဲဒါနီလောပလောဘဒူတဖာကလာတလောဘယူအဝဲအတူတော်တကူဆာယဘလာတဖာစီကောဘတာမနီဝဲဒါနီပတိညာမနီလောဖဲအင်ဒရီယာကောပီယောကောဆတမူကောစာတခောကောပီယောတူတော့SNA UNLF Tapa Phota Pasawi Batapha Tadu Suweda Wiki Khoya Ba Tabadu Bati Tapha Oweda Agini Badoni Ma Dagso Ni Lo Dagso Sumanya Dume Weda Tiko Khona Thon Sasuji Hu Do Pala Batapha Kha Otapha Dagapleki Ni Wete Go Britain Tiko Kutu Hwe Kanya Weda Agini Lo Tiko Kamlan Khona Thon Sasuji Hu Do Pala Batapha Kha Otapha Dagapleki Ni Wete Go Pretty to go good to ne package to kiss you in love February the tony hakokoto to to weda who daughter wo mu ni lo phe pukwi lwi ni ne bayo tu ne thukwi weda thiko kona don sasuji who do pdo goro ta pha ni dai mi we ta mahawata to to ni lo ni ti ta pha pukwi we ba sa bayo tu ma amma to ta ta pha e pata pin no o de ni ba ni lo a kho di to do ta ka pla lo kwi weda တိကခနာဒေါဆဆူချီဟူတော်ပါလဘတာပခါတဖာဝဟိတဆတ်တော်ဝဲတကတိပါဆတ်ထသခဲဟူတာတော်ပကောပေကမတဖာအဂိတဲဝဲအတူဘဒိုနေပါဒါကစောနီလောဒါကစောလကိကတတူမီဝဲတာနွီစီဟူဝတော်ကညောတပဆမနီဒရတာကလေဤဘတာမဝဲတော်ဘေယောသူနေလက်တေလောဝဲတာကာမီကာစေဒရွန်ခိဆူတာဂိနီလောကညောဒကလူဒါကရကရူရူခေအန်နီဝဲကလိုမပတ်တကေနွေအလော့ဖဲလိုင်းနူအာရီတစီတတော်နီဝေါကတော်နီနွေစီခူဝတော်ကကညောတပဆမနီဒါတကလေဤဘာတာမဝဲတော်ဘေယောသူနီလက်တေလောဝဲတာဒရွန်ခိဆိုအဂေခေအန်နီဒါကဆောဝဲကလိုတော်လောကောဒါကဆောဝဲကလိုတဖပဖလာဝဲအတုလေဘေယောသူတခောစီကောပဖလာဝဲဒါနီလော KIC ကညောတပဆောဝဲကလိုစီကောဖဲလိုင်းနူအရီတစီတတော်နီဝေါနူနိုက်တခေါ်ဘလက်ဆပ်တော်ကန်ယူရူမဘဝဲကလိုနီတာမဝဲတာနူစီခူဝတဝကညောတပဆမနီဒရိုက်တာကလေတော်ဘယောသူနီလက်တူလော်ဝဲတာဒရွန်ခီဆိုခုပဘဒူဝဲတကတတူထောဟာဝဝဲဒူလီတဆိုဟာဝဝဲတာနီလောဒရိုက်တာကလေဤဗတာမအော်ဖဲမန်နပလောအလောဒေါ်လာဒရိုက်တာကလေပူနီKNU tu khona ba lo la u tpha hetho weda wi ni patoni ma da so ni lo ni lo li le pu kwi we to ni to de ni hetu ko do ba li le ni to la to yi pu da kwa sa me tpha me o we na ta ke te kle kho plo ma na kwi oni me yata mu la to he he ba ni lo da ka so le pa pla ni ti tpha yi wi da phe ni lo kam le le du kana ma da ko di no a de mo tu ba mi tro mu ni ta ke
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါရှင်အရေးတော်ပုံအောင်ရပါ